ချင်းပြည်နယ်မတူပြည်မင်းတပ်ပြည်ထောင်စုလမ်းမကြီးတစ်လျှောက်စစ်ကောင်စီတပ်တွေအင်အားတိုးမြင့်လှုပ်ရှားနေတာကြောင့်လမ်းတစ်လျှောက်ကျေးရွာ10ရွာလောက်ကဒေသခံတွေအိုးအိမ်ပြစ်ဘေးလွတ်ရာထွက်ပြေးနေကြရပါတယ်တောတောင်ထဲမှာခိုးလုံနေကြသူတွေအနေနဲ့မိခိုးထွက်မှာဆိုလို့ထမင်းဟင်းချက်ပြုတ်စားဖို့တောင်အခက်ခဲဖြစ်နေကြတယ်လို့ဆိုပါတယ်ဒီစစ်ရှောင်နေတဲ့အခြေအနေရန်ကုန်ကပေးပို့တဲ့သတင်းကိုတော့မဆုမွန်ကပြောပြပေးပါမယ်ခင်ဗျာ
ချင်းပြည်နယ်တွေကမင်းတပ်မတူပြီးစတဲ့မြို့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံချင်းပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်နေပါတယ်။အဲဒါကြောင့်အဲ့ဒီဒေသဘက်မှာစစ်တပ်ရဲ့စစ်ရေးလှုပ်ရှားမှုကပိုတိုးလာနေတာကြောင့်မတူပြီးမင်းတပ်ပြည်ထောင်စုကားလမ်းမကြီးတစ်လျှောက်မှာရှိတဲ့ကျေးရွာတွေဒုက္ခရောက်နေကြရပါတယ်။ကျေးရွာ၁၀ရွာလောက်ကဒေသခံပြည်သူတွေဟာဘေးလွတ်နိုင်မဲ့နေရာတွေမှာပုန်းခိုနေကြရပါတယ်။သူတို့အနေနဲ့မိခိုးငွေတွေထွက်မှာဆိုလို့ထမင်းဟင်းအောင်ချက်ပြုတ်စားတော့ဖို့အခက်အခဲကြုံနေရပါတယ်လို့ဒုက္ခရောက်နေသူတူဦးက VOA ကိုပြောပြပါတယ
်ဒီ controller map ပေါ်မှာသူတို့ရောက်နေစဉ်ကျွန်တော်ဆောင်ဖို့ကိုဆောင်ဆောင်ရမယ်တော့ဖြစ်တယ်ဒီ map ပေါ်မှာနည်းနည်းကြည့်ရင်လည်းတောက်လျှောက်ဖြစ်နေတာဟုတ်နည်းနည်းကြည့်ရင်လည်းတောက်လျှောက်ခုကတော့လမ်းရှင်းတဲ့ဘောနဲ့အများအားဖြစ်နေတဲ့အခါကျတော့ကျွန်တော်တို့ကဒီထွေဝင်းရဲ့နေရာဖက်ကိုပြန်ခဲ့တယ်ကျွန်တော်တို့ရောင်းနေချင်းတွေမှာဥပမာအမီခိုးတွေထွက်တဲ့နေရာတွေကျွန်တော်တို့ရှစ်ပေးချောင်းတဲ့နေရာမှာပေါ်တော့အဓိကကျတော့ရှစ်ပေးကခင်းချက်တာပြုတ်သွားရှိတယ်အဲ့ဒါချင်းမှာကျွန်တော်မီခိုးထွက်တဲ့သူတို့အသေးဆုံးချင်းအဲ့နေရာကိုလည်းဒီသူမှမသိတာမှမသိဘူးပေါ်တော့သူတို့ဖက်တယ်လည်းနည်းကြည့်ရင်လည်းပြစ်အဲ့ဒါကြောင့်ကျွန်တော်ကကြောက်တာပေါ့နော်စိုးရိမ်နေရတာပေါ့နော
်မတူပီမျိုးနဲ့မင်းတပ်မျိုးချာပြည်ထောင်စုကားလမ်းမကြီးတစ်ဖက်တစ်ချက်ကဘေးလွတ်တဲ့နေရာတွေကိုထွက်ပြေးတိမ်းရှောင်နေရတဲ့ခြေရွာတွေမှာတရွာကိုအိမ်ဆောင်စုက400 500လောက်ရှိတာမို့လို့ဒုက္ခရောက်နေကြရသူပေါင်းကထောင်နဲ့ချီပြီးဖြစ်နေပါပြီတောတောင်တွေထဲမှာပုန်းခိုနေကြရပေမဲ့စစ်တပ်ဘက်ကနေလက်နက်ကြီးတွေနဲ့မကြမကြာလှမ်းပြီးတော့ပစ်ခတ်နေတာမို့လဲဒုက္ခသည်တွေဟာတနေရာကနေတနေရာကိုဘေးလွတ်အောင်မကြခဏထွက်ပြေးတိမ်းရှောင်နေကြရပါတယ်
သူကရန်တန်းတော့ပစ်တာပေါ့ဘယ်လိုမျိုးလဲရှိတယ်ဆိုတော့မသိအောင်တော့ကျွန်တော်တို့ကနေတာပေါ့ဗျာနေတာအမေအလမတော်တောင်တွေထဲကိုပစ်ထားတော့ခါကျွန်တော်တို့နေရာကြီးလဲလက်နက်ကြီးဆိုတော့ရောက်လာနိုင်တယ်ပေါ့နော်တခါမှလဲလက်နက်ကြီးတန်းနဲ့မချဘူးဆိုတော့လေကြောက်တာပေါ့ဗျာကလေးတွေကကြောက်ပြီးဖိုးဖွားတွေကကြောက်ကြတယ်ပေါ့နော်ဗျာအဲလက်နက်ကြီးတွေပစ်ထားကြောင်းစခန်းနေရှေ့ဆောင်စခန်းနေရွှေ့ရတယ်ပေါ့နော်ဒီလိုဖြစ်နေတယ
်အစီး80ကျော်လောက်ပါတဲ့စစ်ရင်တန်းအင်အားနဲ့စစ်တပ်ကမတူပီမြို့ကိုဇန်နဝါရီလပထမသတင်းပတ်လောက်ခရေကထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတော့ဒီကနေ့မှတော့ပြန်ထွက်ခွာသွားပြီလို့ဒေသခံတွေကပြောပါတယ်စစ်တပ်တွေရောက်လာတယ်ဆိုရင်သူတို့ဝင်လာတဲ့ကျေးရွာတွေထဲမှာရှာဖွေပြီးတော့ယူချင်းတဲ့ပစ္စည်းတွေယူဆောင်သွားကြတယ်လို့လက်နက်ကြီးလက်နက်ငယ်တွေနဲ့လည်းပစ်ခတ်နေတာကြောင့်ဒေသခံပြည်သူတွေဟာအိုးအိမ်ဆုံးခွာပြီးထွက်ပြေးနေကြရတာလို့လည်းထွက်ပြေးတိမ်းရှောင်နေသူတွေကပြောပြပါဗျ။အဲ့လိုထွက်ပြေးနေရတဲ့ဒုက္ခတွေတွေအတွက်အကူအညီတွေဟာအလွန်အမင်းကိုလိုအပ်နေပါဗျ။
လုံချောင်မှုတော့ရှိတော့ဘူးပေါ့တောက်တောင်နေထဲဒီဟောလက်နေကြီးတွေနဲ့ခန့်ပြစ်နေတော့ခါလေခက်ခဲတွေဖြစ်နေတယ်ပေါ့နော်စားကြရဆံနေလဲမတူပြည်မျိုးပေါ်လဲတော့ဝယ်လို့မရမတူပြည်မျိုးပေါ်တော့ပြန်လဲဖမ်းတယ်လေချက်ကြည့်ရတော့ခုလိုပြောတော့ကျွန်တော်ပြောသလိုပေါ့အစာကြီးတောင်းကြီးပါပဲဒီကစာကြီးတောင်းကြီးမင်းကြီးထိုင်ကြီးတောင်းကြီးစစ်ပြီးဆောင်နေရပြီပေါ့နော်လုံချောင်မှုတော့တာနေဆုံးကူညီနိုင်တဲ့အနေထားရှိနေကူညီကြည့်ချင်တယ်ပေါ့နော်ဆက်တွေ့မှုတွေပြတ်တောက်နေတဲ့နေရာတွေဖြစ်နေတာပေါ့နော
်ချင်းပြည်နယ်တဲကတိုက်ပွဲတွေဘရော့အဆုံးသတ်မယ်မှမသိချတဲ့အတွက်ဒုက္ခသည်တွေအနေနဲ့သူတို့ရဲ့နေရရင်းကိုဘရော့လုံလုံချုံချုံပြန်နေနိုင်မယ်ဆိုတာကိုလည်းမသိနိုင်ကြသေးပါဘူးကယားပြည်နယ်ထဲမှာဆိုလဲဒီမော့ဆိုနဲ့ဖရူဆိုမြို့နယ်တွေကစစ်ပြေးဒုက္ခသည်တွေခိုလုံနေတဲ့နေရာတွေပေါ်ကိုဇန်နဝါရီလ16နဲ့18ရက်နေ့တွေကစစ်တပ်ကနေလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်ဒုက္ခသည်တချို့အသက်ဆုံးခဲ့ရပါတယ်ရှင်